တန်ဃာရော်ရီနဲ့လူလူရဲ့ဒီဆန္ဒပြသတင်းနဲ့စပါမရှင်။လက်ပ라운တောင်ကျင်းဒီစီမံကိန်းကန့်ကွက်ဆန္ဒပြပွဲကိုအာဏာပိုင်တွေကအင်အားသုံးဖြိုခွင်းခဲ့တဲ့လုပ်ရက်နဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကိုယ်တိုင်တောင်းပန်ပေးဖို့ရန်ကုန်မြို့ဗုဒ္ဓတာဝကယဟန်းမြို့အဖွဲ့ကနေဒီကနေ့တောင်းဆိုလိုက်ပါတယ်။အခုလိုတောင်းဆိုဆန္ဒပြပွဲကိုရွှေတဂုံဖရာအရှိတ်မုတ်ကကျေးတွန်းဖရာကြီးကဖျားကြီးရှေ့ကနေစုလေဖျားထီမွန်လွဲ2နာရီမှာစတင်ပြီးတော့စီတန်းလှည့်လည်ဆန္ဒပြခဲ့ကြတာပါအခုလိုဆန္ဒပြခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်မွန်ရမြို့စားလင်းကြီးမြို့နယ်လက်ပရောင်းကျင်းဒီစီမံကိန်းရဆိုင်ပေးတောင်းဆိုခဲ့တဲ့တပိတ်စကန်းကတန်ဃာတော်တွေကိုဒေသခံအာဏာပိုင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကအင်အားသုံးဖြိုခွင်းခဲ့စဉ်တရားရရှိခဲ့တဲ့တန်ဃာတော်တွေကိုနိုင်ငံတော်သမ္မတကိုယ်တိုင်ဝင်ချတောင်းပန်ဖို့ဒီကနေ့မှာဗုဒ္ဓတာဝကယဟန်းပြိုအဖွဲ့ကတောင်းဆိုလိုက်တာပါဗုဒ္ဓတာဝကယဟန်းပြိုများအဖွဲ့ကဥဆောင်ခဲ့တဲ့ဒီကနေ့ဆန္ဒပြပွဲမှာပြည်တွင်းရက်ဖက်လူအဖွဲ့စည်းတွေကလည်းတန်ဃာတော်တွေကိုဝိုင်းရံပေးခဲ့ကြတယ်လို့ပြည်သူ့အကျိုးဆောင်ကွန်ရက်အဖွဲ့ကဗိုလ်ကြီးဟောင်းဦးနေမျိုးစင်ကပြောပါတယ်
လူများသမကအဥဆောင်ရုပ်တယ်လို့ကျွန်တော်သုံးသပ်ပါတယ်။တရားတော်ဥဆောင်ပြီးတော့ကေတောဖရာရှိကနေပြီးတော့နှစ်နာရီပါဆက်ထွက်ပြီးဒီစုလူပြားဘေးကျွန်တော်ခမရဲ့ရှိမှာ၃နာရီနဲ့မိနစ်20လောက်မှာပြီးသွားပါတယ်။အားလုံးစီတန်းလိုက်တော့ပြီးတော့ညီညီရဲရဲပဲပြီးသွားပါတယ်။နောက်ဆုံးချက်တရားတော့ဒီကဒီစီနီတော်နဲ့ပတ်သက်ပြီးတော့မရှိတဲ့လူအားလုံးကိုဆက်လက်ပြီးဖို့ဒီရဲ့ဝန်ချတော့မှဘယ်လောက်သေးလို့ပြန်လည်တောင်းပန်ပြီးဖို့ဆိုတာရဲ့နောက်ဝင်အရာရဲ့ဒီကတောင်းဆိုတာပါနောက်ဆုံးတစ်ချက်ကတော့ဒီမှုနဲ့ပတ်သက်ပြီးတော့မတရားဒီနေ့ဆက်သက်စွာပြုခွင့်နေနေတဲ့တာဝန်ရှိသူကိုပေါ်ထုတ်ပြီးသူကတောင်းဆိုတာဖြစ်ပါတယ်အားလုံးစစ်တပ်တွေရွှေ့ဆိုတာပြီးတော့ဟိုဒီစိုက်ပိုစာရိခိုင်ပြီးတော့သာလာနေခိုင်ပြီးတော့ဖြစ်တဲ့လာပြီးတော့ကြီးစင်းနေပြီးတာပို့ပြီးတော့ပြီးဆုံးသွားပါတယ်
တန်ဃာတော်ရီရဲ့ဆန္ဒထုတ်ပေါ်မှုမှာအဓိကတောင်းဆိုခဲ့ကြတာကတော့အချမ်းဖက်တန်ဃာတို့အတွက်နိုင်ငံတော်သမ္မတအနေနဲ့ပွင့်လင်းမြင်သာစွာတောင်းပန်ပေးဖို့ဖန်စီခံရတဲ့ရဟန်းရှင်လူတွေကိုပြန်လွတ်ပေးဖို့အကြမ်းဖက်နိုင်နေတဲ့ပုံကိုယ်တွေကိုဖော်ထုတ်ရေးယူပေးဖို့အဲ့ဒီချက်တွေကိုအဓိကထားတောင်းဆိုသွားခဲ့ကြတာဖြစ်ပါတယ်ဒီကနေ့ဆန္ဒထုတ်ပေါ်မှုဟာရန်ကုန်မြို့တစ်မြို့တည်းမဟုတ်ပဲမန္တလေးမုံရွာပခုတ်ကူပြည်ချောက်တောင်ကြီးမြင်းကျံမြို့တွေမှာလည်းတန်ဃာတော်တွေကဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဗုဒ္ဓတာဝကရဟန်းပြိုအဖွဲ့ကပြောပါတယ်လက်ပရောင်းတော်တပိတ်စကန်တွေကိုအကြမ်းဖက်ဖြိုခွင်းခဲ့ပြီးမှအာဏာပိုင်တွေဘက်ကမုံရွာရွှေစည်းကုန်းဖျားမှာဒေသခံရဲမှူးကြီးဥဆောင်ပြီးတစ်ချိန်တောင်းပန်ခဲ့တယ်လို့ရန်ကုန်မြို့ကဘာရေးစီဒီမှာလည်းတာသနာရေးဝန်ကြီးသူရဦးမြင့်မောင်ကတချိန်တောင်းပန်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုတောင်းပန်မှုတွေကိုနိုင်ငံတော်သမ္မတကိုယ်တိုင်တောင်းပန်ခဲ့တာမဟုတ်တဲ့အတွက်တန်ဃာဒုအနေနဲ့ကျေနပ်မှုမရှိဘူးလို့ဒီကနေ့ဆန္ဒထုတ်ဖော်ပွဲမှာတန်ဃာတော်တွေကပြောပါတယ်အခုလိုနိုင်ငံတော်သမ္မတကတောင်းပန်ဖို့ကိစ္စဟာဖြစ်နိုင်မဖြစ်နိုင်နဲ့ပတ်သက်ပြီး VOA မြန်မာပိုင်းအစီအစဉ်ကနိုင်ငံတော်သမ္မတရုံးကိုဆက်သွယ်မေးမြန်းတဲ့အခါဒီကိစ္စနဲ့ပတ်သက်ပြီးဖြေကြားဖို့မရှိဘူးလို့သမ္မတရုံးညွှန်ကြားမှုဦးစော်ထေးကပြောပါတယ်နိုင်ငံတော်သမ္မတဦးသိန်းစင်ဟာနိုင်ငံရဲ့ခေါင်းဆောင်ကောင်တယောက်ဖြစ်တဲ့ဆိုရင်ဒီကိစ္စမှာတောင်းပန်ဖို့လိုတယ်လို့လည်းဗိုလ်ကြီးဟောင်းဦးနေမျိုးစင်ကသုံးသပ်ပြောကြပါတယ်အဲ
တကယ်ဆိုရင်ခေါင်းတယောက်ဆိုရင်တော့တောင်းပန်ရမှာဝင်မလေးတင်ဘူးလို့ကျွန်တော်ထင်ပါတယ်ဒါအခုကိုဖြစ်စီရတဲ့ level စင်သွားလို့ထင်ရှားနေတာဟုတ်တန်ရလေးကဘိုးဘွားလိုလိုကြတာမဟုတ်ပါဘူးဒါကြောင့်တောင်းဝရှိသူဒီတောင်းနေတဲ့တောင်းဝတကယ်တည်တယ်တောင်းဝတကယ်ရှိတယ်ဆိုရင်တောင်းပန်တင်တယ်လို့ကျွန်တော်တော့ထင်ပါတယ
်ဒီကနေ့ဆန္ဒပြခဲ့တဲ့တန်ခါအင်အားဟာ300နီးပါးရှိပြီးတော့သူတို့အနေနဲ့လက်ပရောင်းတော်အကြမ်းဖက်ဖြိုခွင်းခဲ့တဲ့သူကိုအ мян ဆုံးဖော်ထုတ်ရေးယူပေးဖို့အဓိကတောင်းဆိုခဲ့တာကိုလည်းတွေ့ရပါတယ်။လက်ရှိလက်ပရောင်းတော်ကျင်းနီစီမံကိန်းဟာတရုတ်နိုင်ငံဝမ်ပေါင်ကုမ္ပဏီနဲ့စစ်တပ်ပိုင်ဥပိုင်စီးပွားရေးလုပ်ငန်းတို့2010ခုနှစ်ကသဘောတူဆောင်ရွက်ခဲ့ကြတဲ့အမေရိကန်ဒေါ်လာတန်းချီတန်တဲ့စီမံကိန်းတစ်ခုလည်းဖြစ်ပါတယ်။ဒီစီမံကိန်းကြောင့်ဒေသခံပြည်သူတွေကသဘောပတ်ဝန်းကျင်ကိုထိခိုက်စေပြီးလက်ပရောင်းတော်ကြီးပြတ်သုံးသွားနိုင်တယ်ဆိုပြီးတော့ဒီစီမံကိန်းကိုရပ်ဆိုင်းပေးဖို့ဆန္ဒပြတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။အခုလိုဆန္ဒပြတောင်းဆိုနေတဲ့တပိတ်စကန်6ခုကတန်ဃာတော်တွေနဲ့လူတွေကိုနိုဝင်ဘာလ29ရက်နေ့အစောပိုင်းကရက်တပ်ဖွဲ့ဝင်တွေကအင်အားသုံးဖြိုခွင်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။